မာပြည်ကလူတွေဟာတဘုံဆိုတဲ့အခေါ်ကိုသိမကြိုက်ကြပါဘူး။ပုံကန်သူဆိုတာတကယ်တော့တော်လှန်သူပဲလေ။ဆိုပြေကတော့တဘုံလို့ခေါ်တာကိုကြိုက်ပါတယ်။သူတို့ကိုဂုံပြူရအောင်ရောက်သေးတယ်။တကယ်တော့တဘုံနဲ့အစိုးရဆိုတာစီးကပါပါလေးပါ။ပုံကန်သူတွေနိုင်သွားရင်ဘယင်ဖြစ်တဲ့အစိုးရဖြစ်သွားတယ်။အစိုးရဟာလည်းရှုံးသွားရင်တဘုံဖြစ်သွားတတ်တာပါပဲ။မင်းတို့မင်းဟာဗကံမင်းကိုပုံကန်ပြီးဘယင်ဖြစ်လာတယ်။အင်္ဂလိပ်တွေဟာမြန်မာပြည်တီဘောမင်းကိုပုံကန်ပြီးနောက်အစိုးရဖြစ်လာတယ်။ဘုကြောင့်ဆန်ဟာအင်္ဂလိပ်နဲ့ဂျပန်ကိုပုံကန်ပြီးတော့အစိုးရဖြစ်လာတယ်။ဗုဒ္ဓမြတ်စွာဘုရားတော်မှာတကယ်ဆိုတော်လံပုံကံသူပဲလေသူတို့ခေတ်ကအယူဆအယူဝါဒတွေကိုမကြိုက်လို့တော်လံပုံကံပြီးဝါဒအသစ်တည်ဆောင်ခဲ့တာပေါ့အဲ့တော့ပြောရမယ်ဆိုရင်တဘုံဆိုတဲ့အတုံးနှုံးကိုစိတ်မဆိုးပါနဲ့တဘုံကိုချစ်ပါမျက်နှိုးပါလေးစားပါဘာကြောင့်အဲ့လိုပြောရလဲဆိုတော့တဘုံအကြောင်းပြောမလို့ပါပဲမနှစ်တုန်းကရောနယ်ဒီဘက်ကိုရောက်ခဲ့တယ်အဓိကတော့ဂံကောနယ်ထဲမှာပါတယ်ကြောမျိုးကရွာလေးတရွာကိုရောက်တာပါအဲ့ရွာကိုရောက်တော့တဘုံအဖွားကြီးနဲ့တွေ့ခဲ့ရတယ်အသက်ကတော့တော်တော်ကြီးပါပြီအလံဒီအဖွားကြီးပေါ့လေတခင်ဆိုးတို့ဂံကောပံမှာတောခုတော့သူလည်းသဘုံဖြစ်တာပါပဲ။နောက်ပိုင်းတခင်ဆိုးတို့အဖမ်းခံရတော့သူလည်းအလင်းဝင်လိုက်တာပေါ့လေ။သူ့အကြောင်းကလည်းစိတ်ဝင်စားဖို့ကောင်းပါတယ်။အိုက်ခက်ကရွာမာနေတော့အလန်နီတွေကသူ့ယောက်ျားကိုတတ်သွားကြတယ်တဲ့။အဲ့ဒါနဲ့ကလေးစားချင်မဲဆိုပြီးအလန်နီတွေကိုဆက်တွယ်ပြီးသဘုံလုလိုက်တာပါပဲ။တိုက်ပွဲတွေလည်းတိုက်ဖူးတယ်၊ဟိုပြေးဒီပြေးလည်းပြေးဘူးတယ်။ပြီးတော့သူ့ယောက်ျားကိုတတ်ခဲ့တဲ့လူကိုစုံစမ်းတာပေါ့။ဒါပေမဲ့မတွေ့ခဲ့ပါဘူး။လက်စားမချေခဲ့ရဘူးပေါ့လေ။သို့ပေမဲ့လည်းတော်ရဲနေအလန်နီယောက်ျားတယောက်တော့ထက်ရခဲ့ပါတယ်တဲ့။အခုချိန်ဒီသူ့ကိုရွာမှာလေးစားကြတယ်ကြောက်ကြတယ်တဘုံဆိုတဲ့ဘွဲကလွလွနဲ့ရတာမှမဟုတ်တာရွာမှာသူတိတ်ဆိုတိတ်ပဲဘသူမှအထွတ်မတက်ရဲဘူးအဲ့လိုပါပဲအခြားသောမြန်မာပြည်အနှံ့ကရွာတွေရောက်တော့လဲသူ့အခက်သူ့အခါကတဘုံလုတ်ခဲ့သူတွေကိုရွာမှာလေးစားကြတာတွေ့ရတယ်အခုဆိုမြန်မာပြည်မှာစစ်ဖြစ်နေပါပြီအနေထားကတော့အင်္ဂလိပ်ကမြန်မာပြည်ကိုတိမ့်တုံးကအခြေအနေလိုလိုလွတ်လပ်ရေးရပြီးစမြန်မာပြည်အခြေအနေလိုလိုပါပဲအင်္ဂလိပ်တွေတိမ့်ပြီးကာစားတုံးကလည်းမြန်မာပြည်ကဒီလိုမျိုးပါပဲလူမျိုးပေါင်းစုံကတော်လန်ကြတယ်တိုက်ခတ်ကြတယ်ချင်းနေကချင်းနေဗမာတွေအကုန်ပြန်တိုက်ကြတာပါပဲဒါပေမဲ့လက်နက်အင်အားမမျှအချင်းချင်းချိတ်ဆက်မှုကမရှိအထောက်ပံ့ကမကောင်းတော့အင်္ဂလိပ်ကဖြိုခွင်းနိုင်ခဲ့တာပေါ့လေဒါပေမဲ့ဆိုပြီးတော့ကြောင်းတက်တော့သမိုင်းသင်္ကန်းစားမှာအင်္ဂလိပ်ကိုရရလက်နက်ဆွဲကင်တော်လှန်ခဲ့တဲ့ခေါင်းဆောင်တွေကိုသူရဲကောင်းတွေအဖြစ်တင် जा ခဲ့ရတယ်သူတို့ကြောင်းကြရင်အားကျကြတာပေါ့တို့မြန်မာပြည်ကလူတွေကကိုမကြိုက်သူအုပ်ဆိုးတာကိုရသူတို့တော်လှန်ကြရတာပဲဆိုပြီးဂုံယူခဲ့ကြတာပေါ့အဲဒါပေမဲ့အဲ့လိုဂုံယူနိုင်မှုမြမတော်လှန်ရေးသမားတွေကိုသူရဲကောင်းတွေအဖြစ်တတ်မှတ်ဖို့ဆိုတာ၄၅၀နှစ်နဲ့ဖြစ်လာတာတော့မဟုတ်ပါဘူးပုံမြတ်ထုံးဆိုရင်အင်္ဂလိပ်မြန်မာဒုတိယစစ်ပွဲမှာတိုက်ခဲ့တယ်လူအင်္ဂလိပ်ခေတ္တလျှောက်လုံးနှစ်ပေါင်းတရာနီးပါးသူကလူဆိုးပါပဲတဘုံပါပဲဒါပေမဲ့လွတ်လပ်ရေးရပြီးနောက်ပိုင်းမှာတော့သူကသူရဲကောင်းဖြစ်သွားတယ်အခုဆိုတံတားနာမည်တော့ပုံမြတ်ထုံးတံတားဆိုပြီးဂုံပြုထားကြတယ်ဆရာဆန်တို့ဘိုးဆန်ဖဲတို့ဆိုလည်းဒီလိုပါပဲအင်္ဂလိပ်ခေတ်မှာတော့တဘုံဆိုပြီးကြိုးပိအသက်ခံရပါမယ်အခုမြန်မာတွေပြန်အုပ်ဆိုးချိန်မှာတော့သူတို့ဟာသူရဲကောင်းပါပဲအခြားသောတော်လိုင်းကောင်းဆောင်တွေလည်းဒီလိုပါပဲသူတို့လိုချင်တဲ့လွတ်လပ်ရေးရဖို့သူတို့မကြိုက်သူအုပ်ချုပ်မှုရက်တံမှုဟာနှစ်ပေါင်း60ကျော်ကြာခဲ့တယ်အချို့တွေအတွက်တော့နှစ်ပေါင်း100ကျော်ဆောင်ခဲ့ရတယ်ဒါဟာမြန်မာပြည်အနေနဲ့ပဲရှိပါသေးတယ်ကမ္ဘာမှာဆိုရင်လည်းနှစ်ပေါင်းများစွာတည်တံ့ခဲ့တဲ့ empire ကြီးတွေရှိခဲ့ပါတယ်ရောမ empire Egypt empire အင်္ဂလိပ်တို့ရဲ့နေမွေ empire တွေကနှစ်ပေါင်းရာနဲ့ချီပြီးတည်တံ့ခဲ့ဒါပေမဲ့နောက်ဆုံးတော့လည်းပြတ်တာပါပဲဘာကြောင့်ပြတ်သွားလဲဆိုရင်တော်လန်ပုံကံသူတွေကြောင့်ပြတ်စီရတာပါတော်လံပုံကံမှုဆိုတာလေအချိန်ကာလပေါ်မူတည်ပြီးအောင်မြင်သွားလေးရှိပါတယ်ခက်မြမြန်အောင်မြင်သွားတာရှိသလိုနှစ်ပေါင်းများစွာကြာမှအောင်မြင်တာလည်းရှိတာပါပဲအဲ့တော့မပြောချင်မှပြောရရင်အခုတော်လံနေတယ်မအောင်မြင်လို့လည်းစိတ်မညစ်ပါနဲ့အချိန်တိုင်းအောင်မြင်မှာပါပဲအင်္ဂလိပ်တွေကိုမြန်မာတွေကနှစ်ပေါင်း100ကျော်အောင်တော်လံခဲ့ကြရတယ်ခေတ်တစ်ခုစနစ်တစ်ခုဟာနှစ်ပေါင်းများစွာတည်တတ်မနေပါဘူးအချိန်တိုင်းပြိုပြက်ကြတာပါပဲဒါပေမဲ့တစ်ခုတော့ရှိတာပေါ့လေကိုကတော်လံရင်လုံနေတဲ့လမ်းကြောင်းမှာနာမည်ဆိုးမကြံခဲ့ဖို့လည်းလိုတာပေါ့အဓိကအားဖြင့်ပြည်သူလူထုကိုအနိုင်ကျင့်ညှဉ်းပန်းနှိပ်စက်တပ်ဖြတ်မယ်ဆိုရင်တော့အောင်မြင်သည့်တိုင်အောင်ကိုကနာမည်ဆိုးနဲ့ကြမ်းရင်နေနိုင်ပါတယ်။အခုအချိန်ဒီမှာဘုံတွေကွဲတယ်။အဲ့ဘုံတွေကပြည်သူတွေကိုထိကြိုက်နေမယ်ဆိုရင်တော့တော်လံရေးကိုလူထုကအမြင်ဆောင်လာနိုင်ပါတယ်။ပြီးတော့တော်လံရေးကအင်္ဂလိပ်ကိုတော်လံတုံးကလို့ဖျို့ဖျဲမဖြစ်ဖို့လည်းလိုပါတယ်။တီကြတဲ့ရီမန်းချက်ပြတ်သားတဲ့လှုပ်ဆောင်မှုပြေးဝတဲ့ခေါင်းဆောင်မှုတွေရှိမှသာလျှင်ပန်းနိုင်ကိုမြန်မြန်ရောက်နိုင်မှာပါ။ဆန်စင်ရာကြည်ဝိလိုက်သလိုလုံနေရင်တော့အင်အားလည်းပြုံးပြီးအချိန်လဲကြာဥတီချက်တွေလည်းဝေဝါးကုန်နိုင်ပါတယ်။ပြီးတော့ရေတိုရီမှန်းချက်တွေနဲ့နောက်တစ်ပတ်ဆိုအောင်ပြီးနောက်တစ်လဆိုနိုင်ပြီဆိုပြီးဂရိတွေပေးမယ်ဆိုရင်လည်းဖြစ်အောင်လုပ်ဖို့လိုပါတယ်။ဖြစ်မလာဘူးဆိုရင်ပြည်သူလူထုမှာမျှော်လင့်ချက်တွေပြောက်ပြီးတော်လင်းပေါ်မယုံမကြည်ဖြစ်လာနိုင်တယ်ဆိုတာကိုမပြောချင်ပေမဲ့ပြောလိုက်ပါရစေ။